အမေရိကန်ပြည်ထောင်စုအလာဘားနမားပြည်နယ်မှာအင်ကာနီကကျင်းပခဲ့တဲ့အထက်လက်သို့ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းဒေါက်ဂျွန်းစ်မမျှော်လင့်ပဲအနိုင်ရသွားတဲ့အတွက်ဗိုလ်ထုနည်းကဝါရှင်တန်ရဲ့နိုင်ငံရေးလောကကိုတွန်းလို့သွားစေခဲ့ပါတယ်။တိုင်းပြည်တောင်ပိုင်းဒေသကရှေးဥစောဝါဒီတွေကြီးစိုးတဲ့ဒီပြည်နယ်မှာရီပပ်ဘလစ်ကန်ပါတီရဲ့အနေနဲ့အထက်လက်တော်ရွေးကောက်ပွဲမှာ25နှစ်အတွင်းပထမဆုံးအကြိမ်အရှုံးနဲ့ရင်ဆိုင်ရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဒီမိုကရက်အမတ်လောင်းဒေါက်ဂျွန်းစ်ကအားလုံးအတွက်ဖြစ်စေရမယ်လို့ဗိုလ်ထုနည်းမှာပြောကြားလိုက်ပါတယ်။
As most people, including the president, believe that the people of Alabama spoke, and after elections, it's a time.
Alabama ပြည်နယ်သားတွေကရွေးကောက်ပွဲမှာသူတို့ရဲ့သဘောဆန္ဒတွေကိုပြသလိုက်ကြတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်နဲ့အတူအများကလက်ခံထားကြတာဖြစ်ပါတယ်။ရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်အခုချိန်ဟာပြန်လည်ကုစားဖို့တစ်ဖက်နဲ့တစ်ဖက်ထိတွေ့ဆက်ဆံရမယ့်အချိန်ရောက်ပါပြီ။တန်တစ္ဆာကျင်းဆိုပြီးရင်အဲ့ဒီအတိုင်းလှုပ်ဆောင်သွားဖို့ကျွန်တော်တန်လိုက်ထံချထားပါတယ်ကျွန်တော်ကိုလူတိုင်းကထိတွေ့ဆက်ဆံခွင့်ရအောင်စူးစမ်းလှုပ်ဆောင်သွားပါမယ်လို့လည်းကျွန်တော်လူတွေကိုပြောထားပြီးဖြစ်ပါတယ်လို့ဒေါက်ဂျွန်းစ်ကပြောတော့တာပါရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဒေါက်ဂျွန်းစ်ကိုသမ္မတထမ်းမှာချီးကျူးပြောကြားလိုက်ပြီးပြန်တဲ့ Republican ကိုယ်စားလှယ်လောင်း Ryan Moore ဟာပြဿနာအများပြားနဲ့ရင်ဆိုင်နေရတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့အစိုးရပိုင်းကလည်းသူ့အနေနဲ့ထင်မှတ်ခဲ့ကြောင်းသမ္မတထမ်းကပြောပါတယ်လွန်ခဲ့တဲ့13လလောက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအလာဘားမားပြည်နယ်မှာမဲအီအတွက်28ခန်းလုံးနဲ့အနိုင်ရလိုက်တဲ့အသာစီးနဲ့အနိုင်ရလိုက်တဲ့သမ္မတထရမ့်ဟာရိုင်းမိုးအတွက်မဲဆွဲစီယုံပေးခဲ့တာကြောင့်ကိုယ်ပြသနာကိုရှာသလိုဖြစ်ခဲ့ပါတယ်